အမေရိကန်ကျန်းမာရေးဌာနရဲ့တာဝန်ရှိသူတွေကအမေရိကန်ပြည်ထောင်စုအတွင်းပထမအဦးဆုံးအီဘိုလာရောဂါဝေဒနာရှင်တဦးကိုရှာဖွေတွေ့ရှိထားတဲ့အကြောင်းပြောဆိုပါရယ်။ရောဂါထိန်းချုပ်မှုဆိုင်ရာဗဟုဌာနရဲ့အကြီးအကဲဒေါက်တာတွမ်ဖရန်ဒင်းကလိုင်ဘေးရီးယားနိုင်ငံမှာယောဂါကူးစက်ခံရတဲ့မျိုးသားဝေဒနာရှင်တယောက်ကိုတွေ့ရှိထားကြောင်းအင်ကာနေမှာပြောဆိုပါရယ်။သူဟာအနောက်တောင်ပိုင်းမှာရှိတဲ့တက်ဆတ်စ်ပြည်နယ်ဒက်လတ်စ်မြို့ကိုစက်တင်ဘာ20ရက်နေ့မှာဆက်ရောက်ခဲ့ပြီးရက်အတန်ကြာမှယောဂါလက္ခဏာစတင်ပြသခဲ့တယ်လို့ဆိုပါရယ်။အမည်ထုတ်ဖော်ပြောဆိုခြင်းမရှိတဲ့ဝေဒနာရှင်ကိုတက်ဆတ်ကဆေးရုံတစ်ခုမှာတီးသန့်ကြက်မှတ်ထားရှိကြောင်းဒေါက်တာဖရိုက်ဒင်းကပြောဆိုပါရယ်။နောက်ပြီးတာဝန်ရှိသူတွေကဝေဒနာရှင်နဲ့ထိတွေ့ဆက်ဆံမှုရှိခဲ့သူတွေကိုလည်းရှာဖွေနေတဲ့အကြောင်းပြောပါရယ်။အာနာဘိုင်းနေအနေနဲ့ဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်မှုတန်တရာရှိစရာမလိုကြောင်းနဲ့အမေရိကန်နိုင်ငံကိုပြန့်နှံ့မှုမဖြစ်နိုင်ကြောင်း CDC အကြီးအကဲကပြောဆိုပါရယ်။အာဖရိကမှာကူးစက်ခံရတဲ့အမေရိကန်ကျန်းမာရေးဝန်ထမ်းတွေကိုယောဂါကုသဖို့အတွက်အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့ခေါ်လာလိမ့်ရှိတဲ့အကြောင်းဒါပေမဲ့တက်ဆတ်စ်ပြည်နယ်ကဝေဒနာရှင်ဟာအမေရိကန်ပြည်ထောင်စုအတွင်းမှာပထမအဦးဆုံးတွေ့ရှိရတဲ့အီဘိုလာရောဂါဝေဒနာရှင်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။